ပြင်သစ်နိုင်ငံမြောက်ပိုင်းကယထာပေါ်မှာလွန်ခဲ့တဲ့ဒင်းဘက်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအပြီးဥရောပနိုင်ငံတွေကပြီးထဲရေးနဲ့ကုန်းလန်းဆိုင်ရာဝန်ကြီးတွေပဲရစ်မြို့မှာစီးဝေးပြုလုပ်ခဲ့ပြီးနယ်စပ်ဖြတ်ကျော်သွားလာနေတဲ့မြေထားလိုင်းတွေရဲ့လုံခြုံရေးကိုတင်းကျပ်ဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းကိုကျွန်မဆက်ပြီးပြောပြမှာပါရှင်။ဩဂုတ်လ29ရက်နေ့စနေနေ့ကပြင်သစ်နိုင်ငံ Paris မြို့မှာပြုလုပ်တဲ့အစည်းအဝေးမှာဥရောပပြည်ထဲရေးနဲ့ကုန်းလန်းဆိုင်ရာဝန်ကြီးတွေကပူးပေါင်းဆောင်ရွက်မှုတွေကိုအချိန်မြင့်ဖို့နဲ့နယ်စပ်ဖြစ်ကျော်သွားတဲ့မြေထားတွေလုံခြုံရေးတင်းကျပ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။လုံချုံရေးတိုးမြင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ပြင်သစ်ပြည်ထရေးဝန်ကြီး Varnet Kasnak ကတော့အခုလိုရှင်းပြခဲ့ပါတယ
်။ Le contrôle de l'identité des passagers ainsi que l'inspection visuelle
et le contrôle des bagages ပြင်နဲ့လိုအပ်တဲ့နေရာတိုင်းမှာပါကြီးတွေရဲ့အမှတ်ပုံတွေနဲ့ခီးဆောင်အိတ်တွေစီးစစ်တာတွေကိုပို့ပြီးတော့တင်းတင်းကျပ်ကျပ်သတိထားဆောင်ရွက်သွားမှာဖြစ်ပါတယ်။နိုင်ငံဆောင်ကကင်းလေတပ်တွေနဲ့လုံချုံရေးတပ်ဖွဲ့တွေကတော့နေဆက်ဖြတ်ကျော်သွားလာနေတဲ့ရထားတွေမှာအခုတွေကရှိနေပြီးသားပါအခြေအနေအမျိုးမျိုးပေါ်မှာမူတည်ပြီးတော့သူတို့ရဲ့လုံနိုင်စွမ်းကိုလည်းမြင်တွေ့ကြပြီးဖြစ်ပါတယ်သူတို့ဆွမ်းဆောင်နိုင်မှုကိုပိုးပြီးတော့မြင့်တင်ဖို့နဲ့နောက်ထပ်နေရာအနှံ့ဖြန့်ထားဖို့ကိုကျွန်တော်တို့ဆုံးဖြတ်ထားပါတယ
်ဥရောပနိုင်ငံတွေကြားနယ်စည်းမချဘဲလွတ်လပ်စွာသွားလာနိုင်တဲ့ရှန်ဂန်သဘောတူညီချက်ကိုပြင်ဆင်နိုင်ဖို့ EU ပြည်ထရေးဝန်ကြီးတွေကဥရောပကော်မရှင်ကိုတောင်းဆိုနေရပါတယ်နိုင်ငံရွှေ့ပြောင်းမှုဆိုင်ရာဥရောပကော်မရှင်မဟာမင်းကြီးကတော့
To improve also the exchange of information and to make full use of
ချင်းနေမျိုးမျိုးကြားမှာသတင်းချက်လက်တွေကိုမျှဝေဖို့နဲ့ရှန်ဂန်ရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးအပြည့်အဝအသုံးချနိုင်ဖို့လိုအပ်ပါတယ်ကျွန်တော်တို့ရဲ့လောက်ရက်ကစိုးရိမ်မှုအပေါ်မှာအခြေမခံသင့်ပါဘူးကျွန်တော်တို့ထားတဲ့တန်ဖိုးနဲ့လွတ်လပ်မှုအပေါ်မှာအခြေခံပြီးတိတိယောက်ယောက်ပူးပေါင်းဆောင်ရွက်သွားဖို့လိုအပ်ပါတယ်ရန်ကန်ကြောင့်ဘယ်တော့မှပြဿနာမရှိခဲ့ဘူးပါဘူ
းဒီဆွေးနွေးပွဲရဲ့လရလက်ကတော့နယ်သာလန်နဲ့ပြင်သစ်အပါအဝင်နိုင်ငံတကာမိရထားတွေအားလုံးပေါ်လုံခြုံရေးတိုးမြင့်သွားမှာဖြစ်ပါတယ်နယ်သာလန်ရဲ့လုံခြုံရေးနဲ့တရားမျှတရေးဆိုင်ရာဝန်ကြီးကတော့အခုလိုလုံခြုံရေးတိုးမြင့်လိုက်တာကြောင့်ရှန်ဂန်သဘောတူညီထားတဲ့နိုင်ငံတွေကြားလူတွေရဲ့လွတ်လပ်သွားလာနိုင်တဲ့အခွင့်အရေးကိုမထိခိုက်အောင်နဲ့တစ်ဖက်မှာလည်းလုံခြုံမှုတွေရှိအောင်ဒါတွေကိုမျှတအောင်လုပ်ဖို့အတွက်စင်ခေါ်မှုတွေရှိနေပါတယ်လို့ဆိုပါတယ်။ Paris မှာပြုလုပ်တဲ့အစည်းအဝေးမှာတော့နိုင်ငံ၉နိုင်ငံကအစင်းမြင့်လုံခြုံရေးနဲ့တည်ယူပို့ဆောင်ရေးဝန်ကြီးတွေပါဝင်ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေပါဝင်တာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကဖြစ်ပွားခဲ့တဲ့ရထားပေါ်ကတိုက်ခိုက်မှုမှာတရားခဏ်လို့ယူဆရသူကမပုံတင်ပြเสียမှလို့ပဲသူ့ရထားလက်မှတ်ကိုပတ်စံနဲ့ရွယ်ယူပြီး rifle တနက်တလက်တနက်အတူတလက်တွေကိုဘယ်သူမှမမြင်အောင်ရထားပေါ်ကိုတည်ဆောင်သွားခဲ့တာဖြစ်ပါတယ်။